ဟိုဘိုးမျိုးနယ်အတွင်းကတိုက်ပွဲတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးတနင်္ဂနွေနေ့ကတော့မြေပြင်မှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လေကြောင်းကတိုက်ခိုက်တာနဲ့လက်နက်ကြီးပစ်ခတ်တာတွေကြောင့်နေရင်တချို့မိလောင်ပျက်စီးတာတွေရှိနေပါတယ်။တနင်္ဂနွေနေ့ကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုဒေသခံတူကဗီဒီယိုကိုအခုလိုပြောပါတယ
်။မင်းရတော့လေဘတ်တုံးဆက်မချနိုင်ကြတယ်။ညမှာမြေပြင်ဖြစ်တယ်လို့ဖြစ်နေ။နေရင်လည်းလည်းမင်းရ3ခေါက်လား4ခေါက်လားမသိဘူး။ညောဘုံကချတာ။မင်းရတော့အဲ့ဒီလုံးလားမသိဘူး။အင်းမိလောင်လည်းခါကန်ကူလည်းလက်ကြီးခိုင်ပြီးတော့လည်းအဲ့ဒီမှာပေါက်ပြမြောက်ပြချနေကြတာလေအဲ့ဒီခါကန်ကူဒီဘိုင်းကိုဟိုပေါ်ခါကန်ကူကြားရွာရကရှောင်းကုန်ပြီဒါကြောင့်ဆိုလက်လက်ကြီးကရံပန်းပြနေတော့လေဆိုင်တစ်ခေါက်ဆိုင်တစ်ခေါက်တမယုံကတော့ဒုံးနဲ့ဒုံးကချသွားတယ်ဆိုင်တစ်ခေါက်ကခါကန်ကူတမယုံကြီး
တိုင်းတစ်ထောင်တမယုံကိုဒရုန်းနဲ့ဘုံချတိုက်ခိုက်ခဲ့တာပဲအဖွဲ့ရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးဒေသခံတွေကတော့ထန်ဆန်းကူရွှေရကုံပုံတူဇေဒီကုန်းမှာစစ်ကောင်စီရဲ့အမြောက်တပ်ကလာရောက်တပ်ဆွဲပြီးတဲ့နောက်ဘုံချတဲ့ဖြစ်စဉ်ဖြစ်ပွားခဲ့ကြောင်းပြောပါတယ်။ပအိုလူခွင့်ရေလှူရှားသူမျိုးသမီးတူကလည်းလက်ရှိဟိုပိုးမြို့နယ်အတွင်းအခြေအနေကိုခုလိုပြောပြပါတယ
်။အမနေ့ကထီတော့အတိုက်ပွဲတွေကဆက်ပြီးတော့မှဖြစ်ပွားတော့အနေထားမျိုးမှဖြစ်တဲ့တမ်ဆန်းကူနယ်ဒီမိုင်းပုံမျိုးအခြားကလေးဒီလက်မကြီးပြီးမှရှိနေတဲ့ကြီးပါတဲ့ဖြစ်တဲ့ဒီပုံအကြီးကဒီလေဘူတုတ်ပန့်ဟဲနဲ့ဒီတခြားနီးဆက်အကြီးပါကဒေသခံတွေကတော့ကိုယ်လိုလိုစေတော့တင်းချောင်ရတဲ့အနေအထားမျိုးမှာဖြစ်တယ်ပေါ့လေနော်။မနေ့ကဘယ်လိုတုံကြီးရကိုလဲစစ်ကောင်စီကနေမှလက်နေကြီးရနေတန်းပြောမှဖြစ်တဲ့အမျိုးတွေကြောင့်မလို့ညီနားမှာရှိနေတဲ့ရသားတွေကတခြားမျိုးနဲ့ကိုဝင်ပြီးတော့မှစစ်ချောင်လာတဲ့အမျိုးတွေရှိတယ်
။စစ်ချောင်သူတွေဟာဟိုပုံကြောက်တန်းဘက်တွေတင်းချောင်ပေမဲ့အများစုကတောတောင်တွေအတွင်းမှာပုံချောင်နေကြကြောင်းနဲ့အချိန်တည်းမှာတော့ PNA ပအုပ်ပြည်သူစစ်အဖွဲ့ကဒေသခံပအုပ်လူငယ်တွေကိုစစ်တနံပေးပြီးတော့ရှေ့တန်းကိုစစ်လွတ်နေတဲ့အကြောင်းသူကဆက်ပြောပါတယ်။ပအုပ်မျိုးသားလူမျိုးရေးတပ် PNLA ကတော့တနင်္ဂနွေနေ့ကဟိုပိုးမြို့နယ်အရှေ့ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းနဲ့စစ်ကောင်စီဘက်ကတိုက်ဆုံသူ16လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမိကြောင်း PNLA ရဲ့ပြောရေးဆိုခွင့်ရှိသူခွန်ရိုင်းရန်ကပြောပါတယ
်။မနေ့ကတော့ဒီဟိုပိုးမြို့နယ်အရှေ့ဘက်တနေရာမှာပေါ့အဲ့ဒီမှာတိုက်ပွဲဖြစ်တယ်ပေါ့ဒီစစ်ကောင်စီစစ်ကြောင်းပေါ့မိုင်းကွန်းဘက်ကနေစစ်ကြောင်းထိုးလာတော့အဲဒီမှာတိုက်ပွဲဖြစ်တယ်တိုက်ပွဲဖြစ်တော့ဟိုသူတို့အလောင်း16လောင်းကြံခဲ့တယ်ပေါ့နော်အတေဆုံးတဲ့အထဲမှာဘုံမုံတော့ဦးဘုတ်ကြီးတော့ဦးပါလေပေါ့နော်ဟိုတနက်ကစင်ငါလက်ဒလုံးပြလနေတာတလက်ရယ်ပြီးတော့ပစ္စတိုလ်တလက်ရယ်တော့လက်နဲ့ခေယံကြည့်စမ်းလေဟိုတိန်ဆဲရမိတယ်ပေါ့အာဒီဟိုပုံမိုင်းကွန်းလမ်းကတော့ဟိုလက်ရှိစီနေမှာကဟိုစစ်ကောင်စီကလမ်းပိတ်ထားဆဲဖြစ်တယ်လို့ကြည့်ရတယ်ပေါ့နော်ငန်းရ6ရက်လောက်ရှိပြီပေါ့လေ
ကားလမ်းပိတ်ထားတဲ့ကာလမှာရင်သွားလာမလုပ်ဖို့ကိုလည်းမြစ်တာရက်ခံထားပါတယ်။ဟိုပုံမိုင်းပုံလမ်းပိတ်ထားတာကြောင့်ကုန်ကားအကြီးတွေပိတ်မိတာရှိတယ်လို့ကားသေးချို့ကတော့ထန်ဆန်းကူကနေကြောက်တန်းကတစ်ဆင်းပင်လုံဘက်ကိုသွားတာရှိကြောင်းနဲ့လမ်းခီးအတက်အစင်းကျန်းတာကြောင့်မော်တော်ယာဉ်ဆယ်စီးထက်မနည်းတိမ်းမောက်တာရှိခဲ့ပါလေ။ရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီ PNA ပြည်သူ့စစ်တွေနဲ့ PNLA မဟာမိတ်တပ်တွေကြားတိုက်ပွဲတွေဟာဇန်နဝါရီလ21ရက်နေ့ကစတင်ဖြစ်ခဲ့တာပါ24ရက်နေ့မှာစီစံမြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်တလကန့်အကြာမှာဟိုပိုးမြို့နယ်အထိစစ်ပွဲတွေပြန့်နှံ့လာတာလည်းဖြစ်ပါတယ်ခင်ဗျာ